စီပရိပခတွေဖြစ်နေတဲ့ကချင်ပြည်နယ်ရဲ့ဒီကနေ့မှာတော့ကာမိုင်းမြို့နယ်ကကြေးရွာတရာမှာကချင်လက်နက်ကိုင်တပ် KIA ကထိန်းသိမ်းထားတဲ့မြန်မာတပ်မတော်ကစစ်သည်တွေကိုကချင်နေညာရဲ့အကျိုးဆောင်အဖွဲ့ကနေတဆင့်တက်ကိုပြန်ပြီးတော့အက်ခဲ့ပါတယ်။နှစ်ဖက်စီရဲ့ရာတင်းမာနေစေဖြစ်ပေမဲ့မြန်မာစစ်တပ်နဲ့ကချင်တပ်တို့ကဒီလိုလှုပ်ဆောင်မှုပေါ်ကြိုဆိုကြပါတယ်။ဒါပေမဲ့လို့စစ်ဖြစ်နေတဲ့နေရာကရပ်သားတွေကိုစစ်တပ်ဘက်ကနေဖမ်းဆီးထားတာကိုလည်းအများဆုံးပြန်လွှတ်ပေးစေလိုတယ်လို့ကချင်နေညာရဲ့ကွန်ရက်ကတောင်းဆိုပါတယ်။ဆက်သွယ်နေနေထားတာနားဆင်ပါရှင်။ကချင်ပြည်နယ်ထဲမှာ KIA ကချင်လက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားအထူးသဖြင့်ကတော့တနိုင်းဒေသမိုးကောက်ဖားကန်ဘက်နဲ့မန်စီစွန်ပရာဘွန်ဒေသတွေမှာတိုက်ပွဲတွေဖြစ်ခဲ့ပြီးတော့စစ်ရေးကတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။ဒါပေမဲ့လို့ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့စနေနေ့ညနေပိုင်းမှာတော့ကချင်ပြည်နယ်ကာမိုင်းမြို့နယ်ကထန်လန်ကျေးရွာမှာတိုက်ပွဲတွေအတွင်းကချင်လက်နက်ကိုင်တပ် KIA ကထိန်းသိမ်းထားတဲ့မြန်မာစိုးရစစ်တပ်ဘက်ကစစ်သည်3ဦးကိုကချင်လက်နက်ကိုင်တပ်ဘက်ကကချင်ငင်းညာရေးအကျိုးဆောင်အဖွဲ့ကနေတဆင့်မြန်မာတပ်ဖက်ကိုပြန်လည်အနှံခဲ့ပါတယ်။ထိန်းသိမ်းထားတဲ့စစ်သည်တွေကိုကျေးရွာထဲမှာပြန်လည်အနှံတာကိုဒေသခံတရင်သမားတွေနဲ့အတူကိုယ်တိုင်လိုက်ပါသွားခဲ့တယ်လမ်ဆန်ကတော့ကချင်တပ်ဖက်ကပြန်အနှံခဲ့တဲ့အခြေအနေအခုလိုပြောပြပါတယ်
။ကျေဟိုကေဘက်ကနေသူတို့မြန်မာတပ်မတော်ရဲ့စစ်တုံးပန်းပေါ့နော်။ဒီစတာ၃ရောက်ဖမ်းဆီးရညှိထားတဲ့ဒီ၃ဦးကိုဒီအစနီဘာကွန်ဗင်းရှင်းအရကျေဟိုကေကနေသူတို့ဒီ၃ဦးကိုဘာမှပြဆက်တာအမျိုးမျိုးကျွန်တော်တို့ဘာမှမလုပ်ခဲ့နဲ့ကောင်းမွန်စွာနဲ့ရှင်းတဲ့ကြငင်းဆိုင်ရဲ့ကျိုးဆောင်ဖြစ်တဲ့ဒီ PCG ဘက်ကနေကြားခံပေးပြီးမှသူတို့ဘက်ကနေတရားဝင်မြန်မာတပ်မတော်ရဲ့လက်ထက်ကိုအပေးတဲ့ဒီလှုပ်ဆောင်မှုကတော့ကျွန်တော်တို့သိရှိရတာပေါ့နော်။ဟုတ်ကဲ့ကျွန်တော်တို့ကဒီနေ့အဖွဲ့ကိုကျွန်တော်တို့ကျင်းပတာမှရှိတဲ့ချက်တွေတင်ပြပြတချို့တင်ပြလို့ကိုကျွန်တော်ကဟိုကူညီပေးပါတော့ကျွန်တော်တို့အမှန်တည်းဒီမှာတချို့နဲ့ဒီလိုပါပေးတာပေါ့ဆိုတော့သူတို့ဒီညနေပိုင်းတမန်ကြီးတော့မှအမှန်ကြီးအထံရံကျေရမှာတို့ဒီကျေကျေသက်သာနေရှိတဲ့ပေါ်တာဒီဆိုင်မျိုးတွေနဲ့ပါတို့ကတော့ဒီစစ်တုံးပတ်တုံးကိုဒီပြည်သူကြီးကတော့အထံတက်မှရှိတဲ့ကမတော်ဘက်ကပြေဝင်သွားလဲအပ်ဖို့တို့ဒီညနေပိုင်းမှာတင်ပြပါလာတော့နော်ဖြစ်ရှင်ဆိုတို့အပြည့်ရှင်ပါတယ
်အခုလိုမျိုးစီရေးတင်းမာနေတဲ့အချိန်မှာကချင်တက်ဘက်ကနေမြန်မာစစ်တပ်ဘက်ကစစ်တီတွေကိုပြန်ပေးခဲ့တာကတော့ငင်းငယ်ရဲ့အတွက်အလားလာကောင်းဖြစ်လန်ဆန်ကရှုမြင်ပြီးတော့ဒေတာဝေးမှာတိုက်ပွဲတွေအများဆုံးရပ်ပြီးတော့တည်ငြိမ်အေဂျင်စီလိုပါတယ်လို့သူကပြောပါတယ်
ဒါကဒီနေ့ဘာမှမပြောလက်ခံသူစစ်တယ်တို့ညီဆိုင်ရဲ့အကောင်းနဲ့လုံဆောင်မှုတစ်ခုလို့ကျွန်တော်ကတော့တုံ့တက်ပါတယ်ဒါမျိုးပြောကျွန်တော်ဒီတော့အသေးသေးမှကျွန်တော်ဒီကျေ okay လုံဆောင်ဘိုင်းတွေနဲ့ကျွန်တော်ဒီဒီပြတ်ကိုချုပ်ပြီးပြန်ဆောင်တော့ဒီဒီမှာကျွန်တော်ပြည်ဆောင်တဲ့နောက်ပိုင်းမှာဒီလုံဆောင်မှုညီဆိုင်ရဲ့အတွက်ရှယ်နားတာကောင်းတဲ့လုံဆောင်မှုတစ်ခုလို့ကျွန်တော်ကဒီလိုမျိုးတိုက်ချက်ချပေးနေမှာ
အခုလိုမျိုးမြန်မာစစ်တပ်ဘက်ကစစ်တီတွေကိုကချင်တပ်ဘက်ကပြန်လွှတ်လိုက်တဲ့အပေါ်ကြိုးစိုးလက်ခံပေးမယ်လို့ကချင်တိုက်ပွဲတွေအတွင်းမှာကချင်တပ်နဲ့ဆက်သွယ်မှုရှိတယ်ဆိုပြီးကချင်ကျေးရွာသားတွေနဲ့ဒုက္ခသည်တွေကိုဖမ်းဆီးစစ်ဆေးမှုတွေရှိနေတာကိုလည်းအများဆုံးပြန်လွှတ်ပေးစေချင်ပါတယ်လို့ကချင်ငင်းရဲရဲကိုရအဖွဲ့ကမခွန်ကြာကပြောပါတယ
် KIA ကိုအနေနဲ့ဒီလိုလွှတ်ပေးတဲ့အတွက်ကြောင့်မလို့ဒီမတို့အနေနဲ့တော့အယံဝမ်းသာတယ်ပေါ့ပြလို့ရှိရင်တော့လွတ်မြောက်လာမယ်ဒီတမတော်သားတွေရဲ့မိသားစုတွေအရာရှိတွေရဲ့မိသားစုတွေလည်းတော်တော်ဝမ်းသာမယ်ထင်ပါတယ်အဲ့တော့ဒီအမျိုးပုံစံမျိုးကိုမိသားတမတော်ဆိုလိုက်နာကျင့်တော့မယ်ဆိုလို့ရှိရင်တော့တုံပန်းများအတွက်တော့၎င်းအရက်သားများအတွက်တော့၎င်းလုံးချုံမယ်ပေါ့အဲ့တော့ကျမတို့မြန်မာနိုင်ငံမှာပြည်တွင်းစစ်ကမပြီးနိုင်သေးဘူးတို့တော့လည်းပဲပြည်တွင်းစစ်မပြီးရင်တောင်ဒီ International Humanitarian Law ကိုလိုက်နာကျင့်တော့ပေးတယ်ဆိုလို့ရှိရင်တော့ကျမတို့ပြည်သူပြည်သားတွေအတွက်ဆိုရင်လည်းဒါတစ်ဖက်တစ်လမ်းကနေအင်တာအထောက်အကူပြုတယ်လုံးချုံတယ်ဒါကြောင့်မလို့ကျမတို့အနေနဲ့တော့ဒီလိုပုံစံမျိုးနဲ့တမတော်တိုင်းကိုကျင့်တော့စီချင်တယ
်အခုချိန်ကြီးမြန်မာတက်နဲ့ကချင်တက်တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အတွက်ဒုက္ခတွေအချို့ပိတ်မိနေစေဖြစ်ပြီးလုံခြုံရေးဟာလည်းစိုးရိမ်စရာအနေထားဖြစ်နေတယ်လို့မခွန်ကြာကပြောပါတယ
်ဒီမုံတိန်ပါမိုင်းခေါင်ဒီကြားထဲမှာဆိုရင်အခုဒေဆွေရကလူတွေဆိုလို့ရှိရင်တော့တနည်းကလေးကနေပိတ်မိနေတယ်အခုထိထွက်လာလို့မရဘူးပြီးတော့အခုလောလောဆယ်နဲ့အဲ့ဒေဆွေနဲ့တခြားလုံးကရွာဒီရွာကလူဦးရေတရာကျော်ကလည်းလာကဲထုတ်ပါဆိုပြီးអော်နေတယ်တို့တော့လည်းပဲကျမတို့အနေနဲ့လည်းတွားပြီးကဲထုတ်ဖို့အတွက်ဘယ်မှမခွင့်ပြုချက်မရသေးတဲ့အခါကျတော့တို့တွေကတကယ်ညများအခုချိန်မှာဒါစိုက်တော့မယ်ဆိုလို့ရှိရင်ညံ့မိတော့မယ်သဘောမှပြန်ရှိနေတယ်အဲ့တော့ဒီလိုအခြေအနေထားမျိုးမှာဆိုရင်တော့အဖက်ဖက်ကဝိုင်းဝန်းစဉ်းစားပြီးဒီလူထုကိုဒီလုံထုံတဲ့နေရာရောက်အောင်ကဲထုတ်ပြီးမှစစ်တိုက်မယ်ဆိုလဲဆက်တိုက်ကြရင်တော့အကောင်းဆုံးဖြစ်တယ်ပေါ့လော့တယ်တော့ပြည်သူတွေနာလာပြီ
KIA ဘက်ကပြန်ပေးခဲ့တဲ့မြန်မာစစ်တီဘက်ကစစ်တီချိုးပြန်လဲလက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးအခုချိန်ထိကတော့ကချင်လက်နက်ကိုင်တပ်ဖက်ကရောမြန်မာစစ်တပ်ဖက်ကပါတစုံတရာတရားဝင်တင်ထုတ်ပြန်ခြင်းတော့မရှိသေးပါဘူးရှင်